ရခိုင်ပြည်နယ်မောင်နှုတ်ဒေသမှာအကြမ်းဖက်မှုတွေမဖြစ်ခင်တဲ့ဖြစ်ပြီးကာလတွေမှာနမည်အတွင်းမူရစေဝနဲ့လက်နက်တွေမကြာခဏဖမ်းဆီးရမိတာတွေရှိခဲ့ပါတယ်။အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းမှာလည်းအဲ့ဒီဒေသမှာနေထိုင်တဲ့မွတ်စလင်အများပြပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပန်းရောင်နိုင်ငံသားစစ်စစ်ရေးကနေ MVC လို့ခေါ်တဲ့အစည်းအဝေးနိုင်ငံသားစစ်စစ်မှုခံရမဲ့သူတွေရဲ့ကက်တွေကိုက်ဆောင်ထားခြင်းမရှိသူတွေကိုငါဖမ်းဆီးခွင့်မပြုဘူးလို့ပိတ်ပင်လိုက်တာဖြစ်ပါတယ်။အရင်ကငါလုံငန်းဦးစီးဌာနနဲ့ရေချောင်းဦးစီးဌာနကခွင့်ပြုချက်ရထားသူတွေလည်းမောင်နှုတ်ဒေသအကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ပင်လယ်ပြင်မှာငါဖမ်းဆီးခွင့်ပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။နိုင်ငံသားနဲ့ပတ်သက်တဲ့အထောက်အထားတစုံတရာရှိသူတွေကိုသာငါဖမ်းခွင့်ပြုဖို့ရခိုင်ပြည်နယ်အစိုးရကပါပြီးခဲ့တဲ့လလောက်ကညွှန်ကြားလိုက်တာကြောင့်စစ်တွေမျိုးနဲ့တဲချောင်းကြည့်ရမှာဆိုရင်ငါးဖန်းဆက်လေးပေါင်း900ဝန်းကျင်လောက်ကမ်းခြေမှာရပ်နှထားကြရပါတယ်။မွတ်စလင်တွေကငါးဖန်းစီခွင့်ရအောင်အစိုးရက MVC လို့ခေါ်တဲ့အစည်းအဝေးကတ်တွေကိုထုတ်ယူဖို့ပြောဆိုပေမဲ့အဲဒီကတ်ကိုလက်ခံဖို့ညှင်းဆန်နေကြတဲ့မွတ်စလင်တွေရှိနေသေးပါဒီကိစ္စနဲ့ပတ်သက်ပြီးစစ်တွေမျိုးနဲ့တဲချောင်းမွတ်စလင်ကြည့်ရမှာနေထိုင်တဲ့ငါးလုံငန်းရှင်တူဦးဖြစ်သူဦးမောင်သန်းလွင်ကအခုလိုပြောပါတယ
်။အခုကတော့စစ်တွေကတော့လုံးဝသွားလို့မရဘူးပိတ်ထားတာတလားကျော်ပြီ။သူကပြောပြတာကတော့ဒီ MVC ကတ်ကန်ရမယ်ဆိုပြီးတော့သူတို့ပြောတယ်ကျွန်တော်တို့စက်လီမှာစက်လီမှာလိုက်တဲ့လူတွေရောဟိုပန်းချင်တွေရောအကုန်လုံး MBC ကကြံရမယ် MBC ကမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့မြစ်ပင်လေကိုသွားပြီးတော့ငါဖမ်းဆီးဖို့မရှိဘူးပေါ့ဒီကလူတွေကလည်းမိဘဘိုးဘွားတွေအဆက်ဆက်ကသူတို့ဒီမြန်မာနိုင်ငံမှာပြည်ထောင်လာတဲ့လူတွေကကျွန်တော်တို့ကစပေါ်လေနော်ကျွန်တော်ဒီ MBC ကဆိုတာဒီနိုင်ငံချောတက်တဲ့ရောက်မြန်မာနိုင်ငံကိုလာပြီးတော့ဟိုလောက်ကင်စားတော့မဲ့တော့အဲ့လိုအစင်ပါပါပဲရှိတယ်တယောက်လည်းသဘောမတူဘူးလေ
မိဘဘိုးဘွားတွေလက်ထက်မှာအစိုးရကထုတ်ပေးခဲ့တဲ့နိုင်ငံသားနဲ့ဆိုင်တဲ့ကက်တွေကိုင်ဆောင်ခဲ့ကြတာကြောင့်အခုလက်ရှိမှာ MPC ကက်တွေကိုလက်ခံလို့မရဘူးလို့မွတ်စလင်တွေကပြောပါတယ်။ငါးဖန်းဆက်လေတစီမှာလှေလုံသား9ဦးလောက်စီလုံခြုံနိုင်ခဲ့တာကြောင့်ငါးဖန်းလေတွေအလုံးရန်နာခဲ့ရပြီးတဲ့နောက်အဲ့ဒီလုပ်ငန်းကိုမှင်ကုန်နေရတဲ့မိသားစု4000လောက်အလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်။ဆက်လေပိုင်ရှင်တွေထဲမှာနိုင်ငံသားစီစီရေးကက်တွေကိုင်ဆောင်ထားသူတွေပါဝင်ပေမဲ့လှေလုံသားတွေမရှိတာကြောင့်ငါးဖန်းလုပ်ငန်းတွေရန်နာထားရတာဖြစ်တယ်လို့မွတ်စလင်ရေလုံသားတို့ဦးဖြစ်တဲ့ဥပသင်းကပြောပါတယ်။
ပိုင်းရှင်မတရှိုးလူတွေမှာ X ကန်တဲ့လူတွေရှိတယ်အမေကကန်တဲ့လူတွေရှိတယ်နိုင်ငံကန်တဲ့လူတွေရှိတယ်တုံးခေါ်ချိုကန်တဲ့လူတွေရှိတယ်အဲ့လိုပိုင်းရှင်တွေအများကြီးရှိတယ်ပိုင်းရှင်တွေမှာရှိလို့ရှိရင်ဟိုမှာကျွန်တော်တို့လိုအငားလိုက်တဲ့လူတွေတော့မရှိဘူးအဲ့ဒါကြောင့်လည်းကျွန်တော်တို့ဟဲ့အငားလိုက်တဲ့လူကနေပြီးတော့တော်တော်လက်တော့ခရုံနေပါပြီအခုအဲ့ဒါကြောင့်လည်းကျွန်တော်ကဟိုကြောက်ရှင်တာကကျွန်တော်တရားကိုနည်းနည်းပြင်းလင်းနေရှင်ပါတယ်
စစ်တွေမျိုးနဲ့ဘူးမေတဲချောင်းလက်သမားရွာအုံတော်ကြီးစတဲ့ကြီးရွာတွေကမွတ်စလင်အများစုဟာငါးဖန်းလုပ်ငန်းနဲ့အဓိကအသက်မဝင်ကြပြကြတာဖြစ်ပြီးအစိုးရကထုတ်ပေးမဲ့ MPC ကတ်တွေကိုလက်ခံယူဖို့အစိုးရတာဝန်ရှိသူတွေငါးလုပ်ငန်းဦးစီးဌာနလူဝင်မှုကြီးကြပ်ရေးစတဲ့သက်ဆိုင်ရာဌာနလူကြီးတွေကလာရောက်ပြောဆိုတာတွေရှိခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နိုင်ငံသားဆိုင်ရာအငင်းပွားမှုကိစ္စတွေရှိနေတဲ့အတွက်မွတ်စလင်တွေကလက်မခံခဲ့ကြဘူးလို့လည်းသိရပါတယ်တဲချောင်းမွတ်စလင်ကြီးရွာကိုရောက်ရှိလာသူတွေအထက်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေရောက်ကြောက်ဖြူမြို့နယ်ကနေထွက်ပြေးရောက်ရှိလာကြသူတွေလည်းပါဝင်ပါတယ်။2012ခုနှစ်စစ်တပ်ကိုရောက်ရှိလာကြတဲ့ကငါးဖန်းလုပ်ငန်းနဲ့သာအသက်မဝင်ကြပြုခဲ့တဲ့ကြောက်ဖြူမြို့နယ်ပြင်ဖြူမော်ကနေတဲကြောင်မော်စလင်ကျွာမှာအရှိရှာနေထိုင်တဲ့ဦးမောင်နှုံးကအခုလှလှေတွေအားလုံးရန်နာလာရကြီးမှာစားဝတ်နေရအခက်ခဲတွေကျွန်းလွနေရတယ်လို့ပြောပါတယ်
။ကျွန်တော်ကနေပြီးတော့ဟိုကြောက်ဖြူကနေပြီးတော့ကျွန်တော်ဒီမှာဆဲလေးဖြစ်ပါတာပါ။ပါရင်သူတွေလည်းပေါင်းလေးတွေကလောက်လောက်စားနေတဲ့အချိန်မှာဆဲလေးကိုဖိတ်သွင်းကျွန်တော်နေပြီးငါးပြီးပြီးတော့မှာပါ။ကျွန်တော်နေပြီးဆဲလေးတွေကိုလေကချက်ဖွင့်စီရှင်တာပေါ့လေလေ
အခုလောကန်တမုံဟာရခိုင်ပြည်နယ်တခုလုံးမှာအကျုံးဝင်တာဖြစ်ပြီးတမတ်ချက်တွေနဲ့အညီစီကံကြဖြစ်အောင်အစိုးရကကြက်မဲ့လှုပ်ဆောင်တာလို့ရခိုင်ပြည်နယ်ငါးလုံးကဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာညွန့်ဝေကပြောပါတယ
်ရခိုင်ပြည်နယ်တခုလုံးမှာလှုပ်တာဖြစ်တယ်ဒီငါးဖန်းစီရင်းလုံကလှုပ်တဲ့လူတွေကရေလှုပ်သားဆိုရင်လည်းရေလှုပ်သားမဟုတ်ဘူးလည်းကရှိရမယ်ငါးဖန်းလေဆိုရင်လည်းဒါတမတ်ချက်နဲ့အညီဆောင်ရွက်ရမယ်ပြုရင်ရောင်းဝယ်ထုတ်လုပ်တဲ့စုဆောင်တဲ့လူတွေဆိုရင်လည်းဒါတော့တတ်မှတ်ချက်တွေနဲ့ကိုက်ညီရမယ်။နိုင်ငံသားဆိုရင်နိုင်ငံသားခံစားနိုင်တဲ့အခွင့်အရေးကိုပိုင်ဆိုင်ရမယ်။နိုင်ငံသားမဟုတ်ဘဲနဲ့နိုင်ငံသားနိုင်ငံသားအခွင့်အရေးကိုမခံစားရဘူးဆိုတာကနိုင်ငံတော်ရဲ့ပြဋ္ဌာန်းချက်ပဲဖြစ်တယ်။ဒါရေခိုင်ပြည်နယ်အစိုးရအနေနဲ့လည်းဒါပြည်ပြည်သားသားဆောင်ရွက်နေတဲ့အနေထားပါ
။ရခိုင်ပြည်နယ်မောင်နှုတ်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေနောက်ပိုင်းအခုလိုညွှန်ကြားချက်တွေကြောင့်ငါးဖန်းစီသူတွေနေသွားပြီးငါးထုတ်လုပ်မှုပမာဏလည်းရာခိုင်နှုန်းထက်ဝက်နေပါလောက်ကျဆင်းသွားတယ်လို့ရခိုင်ပြည်နယ်ငါးလုံငန်းဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာညွန့်ဝင်ကပြောပါရယ်ခင်ဗျာ။